မုံတိုင်းကြောင့်တန်ဖိုးချက်52ဘီလျံကျော်ပျက်စီးသွားတဲ့ရခိုင်ပြည်နယ်မှာပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်လက်ရှိအခြေအထိပြည်ထောင်စုကကျပ်12ဘီလျံလောက်သာသုံးစွဲအခွင့်ပြုထားတယ်လို့ပြည်ထောင်ကောင်စီပြောခွင့်ရကပြောပါတယ်။ဒါ့အပြင်နိုင်ငံတကာကလည်းထိထိရရောက်ကူညီထောက်ပံ့ပေးတာမရှိသေးဘူးလို့လည်းဥလာသိန်းကဆိုပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညှူဦးကပြောပြမှာပါ
။မုံတိုင်းသိရခိုင်ဒေသမှာစစ်ကောင်စီကကောက်ယူခဲ့တဲ့စည်းရင်းအရတန်ဖိုးချက်ငွေ922ဘီလျံကျော်ထိပျက်စီးခဲ့တယ်လို့သိရပါတယ်။လက်ရှိမှာတော့ပြည်တော်စုကမုံတိုင်းသိရခိုင်ဒေသအတွက်12ဘီလျံအထိပဲသုံးစွဲခွင့်ပြုထားတယ်လို့ရခိုင်ပြည်နယ်ကောင်စီရဲ့ပြောခွင့်ရဦးလှသိန်းကပြောပါတယ
်။အပြက်စီးအနေနဲ့စည်းရင်းပြုစုတဲ့အခါမှာ922ဘီလျံဆိုတော့922ဘီလျံပျက်စီးတာကိုအကုန်လုံးဖြစ်စီးပေးဖို့ဆိုတဲ့ဟာတော့ကဘယ်နိုင်ငံမှမှမဖြစ်နိုင်ဘူးလေနော်။အဲငါတို့ကစည်းရတဲ့နိုင်ငံဆိုတော့ပုံလို့ဖြစ်နိုင်ဘူးပေါ့နော်။အဲဆိုတော့ပြတ်တာကိုအကုန်ပေးရမယ်လို့ guarantee လည်းမရှိဘူးနိုင်ငံတကာမူဝါဒလည်းမရှိဘူးเนาะအဲသို့သောဟိုပြည်ထောင်စုကလောလောဆယ်72ဘီလီယံဖို့ပြန်လဲထူထောင်ရေးဒီမှာအသုံးစွဲဖို့ခွင့်ပြုထားတယ်เนาะ
လက်ရှိရခိုင်ပြည်နယ်အတွက်စစ်ကောင်စီရဲ့အကူအညီထောက်ပံ့မှုတွေနှေးပါနေသလိုပိတ်ပင်ထားတဲ့နိုင်ငံတကာအကူအညီပေးရတွေကိုခွင့်ပြုပြီးတော့နိုင်ငံတကာနဲ့ပူးပေါင်းဖြည့်ရှင်းသင့်တယ်လို့ရခိုင်ရေးကြွညင်သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေးတန်းကလည်းပြောပါတယ
်ဘီလီယံ900နဲ့72ဘီလီယံနဲ့ဆိုတော့တအားကွာသွားတာပေါ့เนาะဟိုတရှုတဝဲလောက်ဆိုရင်တော့နည်းနည်းခံတာမှာပေါ့အခုလိုအပ်ချက်ကများပြီးတော့အစိုးရထောက်ပံ့တာကတကယ်တကယ်ပြီးပြီးတော့နည်းနေတယ်ပေါ့ဟောအဲ့လိုဆိုရင်ကျွန်တော်တို့ကနိုင်ငံတကာအကူအညီတွေကလည်းပဲအဲသူကတားဆီးတယ်စစ်ဆီးတယ်ပိတ်ပင်တယ်အဲ့လိုမျိုးအထက်ကလှုပ်ထားတဲ့အခါမှာပို့ပြီးတော့ဆိုးလာတာပေါ့ပြီးတော့ကိုဟိုနဲ့ကိုမနိုင်ဘူးဆိုရင်တော့ပေါ့နော်နိုင်ငံတကာအကူအညီကိုဖိတ်ခေါ်တင်တယ်အဲပြီးတော့ဟိုပိတ်ပင်မထားပဲပြည်သူတွေဒီမုံတိုင်းပြည်ပြည်သူတွေရှိကိုဟိုတိုက်ရိုက်ရအောင်ပေါ့အစိုးရကအခုရဆောင်ရတဲ့နေပေါ့အဲ့လိုအဖြေရှာနိုင်တော့အကောင်းဆုံးပဲ
ရခိုင်ပြည်နယ်ကမုံတိုင်းတင့်ဒေသခံတွေကိုပြည်တွင်းပြည်ပအကူအညီပေးရေးအဖွဲ့တွေကအရေးပေါ်အကူအညီထောက်ပံ့ရေးတွေလှုပ်ဆောင်နေကြတာရှိပေမဲ့စစ်ကောင်စီရဲ့ကန့်သတ်ချက်တွေစစ်ဆေးတားဆီးမှုတွေကြောင့်ကုညီကေစေးလုပ်ငန်းတွေမှာအခက်ကြုံရတယ်လို့ဒေသခံကုညီကေစေးအဖွဲ့တွေကပြောကြပါတယ်ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရသူဦးလှသိန်းကတော့မုံတိုင်းတင့်တန်းရခိုင်ပြည်နယ်အတွက်နိုင်ငံတကာအကူအညီတွေအခုချိန်ထိတိတိယောက်မရောက်သေးဘူးလို့ဆိုပါတယ
်လောလောဆယ်တော့နိုင်ငံတကာကလူတဲ့တန်းတဲ့ထောက်ပံ့တဲ့ဟာတွေကမရောက်လာသေးဘူးเนาะတိတိမိမိမရောက်လာသေးဘူးနည်းနည်းပါးပါးစီထောက်ပံ့တဲ့အထက်မှာတော့အိန္ဒိယကပင်မသုံးစီနဲ့လာပေးတဲ့ပစ္စည်းတွေတော့ရှိတာပေါ့เนาะအဲနောက်ဒီ WFP တို့ UNHCR တို့ဒီအဖွဲ့တွေကပေးဖို့အတွက်ပြည်ထောင်စုနဲ့ညှိနှိုင်းနေတယ်တချို့ကလည်းအဆင်ပြေတယ်မကြခင်ပေးမယ်လို့လည်းသိရတာပေါ့နော်နောက်ပြီးတော့တနည်းကတော့ငါတို့ကပြည်ထောင်စုကဒီဘာပေါ့တည်င်းနေတဲ့မှာပြေးတာပေါ့ကွာဟိုတရားဝင်တည်င်းဌာနတွေကညင်ညာတာအင်ဒိုနီးရှားကလည်းမကြခင်မှာဒေါ်လာ6သိန်းဘူးလောက်လာပြီးတော့လှူမှန်ပေါ့နော်အဲ့ဒီလူဟာလေးတွေတော့ရှိမှာပေါ့တချီစင်းနေတော့က
မုံတိုင်းတံကိုခံခဲ့ရတဲ့ရခိုင်ပြည်နယ်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေဝင်ရောက်ခွင့်ကိုစစ်ကောင်စီဘက်ကဆိုင်းငံ့ထားတယ်လို့ကုလအဖွဲ့ဘက်ကသတင်းထုတ်ထားပါတယ်။အခုလိုဝင်ရောက်ခွင့်ဆိုင်းငံ့ခံထားရတာဟာရခိုင်ပြည်နယ်အတွင်းလာမယ့်လတွေမှာလူသားချင်းစာနာမှုအကူအညီရနိုင်ဖို့ရည်ရွယ်ထားတဲ့လူသတန်းကျော်အတွက်နင့်နာစီတယ်လို့ကုလသမဂ္ဂဒီဌာနနဲ့ကုလသမဂ္ဂဌာနနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းမှုကလည်းပြောထားပါတယ်ခင်ဗျာ။